COVID debut luna mia la ni de yakhai pi ne ma omicron covid myo kwe ku set khan ya du 9 u di kine twi shi ge de lu yakhai pi ne pi tu jamai u si thana byo kwin ya dr so win pai ga view yi ku byo ba de sit twi dakdo ga pinya ye wanan 90 jaw ne le yin ne khi twa mae tu ayaw 20 jaw ma covid yoga twi ge bi de naw thru ye dakwa na muna de chou ku yangon po bi dakwa sis sei ge da ba di chaw yangon ga la de de ko ya nai byo pya ba me
ရခိုင် ပြည်နယ် စစ်တွေ တက္ကသိုလ်က ပညာ ရေး ဝန်ထမ်း 90 ကျော် နဲ့ လေး နဲ့ ခီး သွား မဲ့ သူ 20 ကျော် မှာ ကိုဗစ် ရောဂါ အခု ရက် ပိုင်း စစ်ဆေး တွေ့ ရှိ ခဲ့ ပါ တယ် အဲ့ဒီ အတီးပြု လူနာ တွေ တဲက 9 ဦး ရဲ့ နမူနာ ကို ရန်ကုန် ကို ပို့ ပြီး လက်ရှိ ကူးစက် နေတဲ့ ကိုဗစ် မျိုးကွဲ တဲ့ Omicron ဟုတ် မဟုတ် စစ်ဆေး ခဲ့ ပါ တယ် စစ်ဆေး မှု တွေ အရ နမူနာ 9 ခု လုံး Omicron ကိုဗစ် ကူးစက် နေ ကြ သူ တွေ ဖြစ် တယ် လို့ ရခိုင် ပြည်နယ် ပြည်သူ ကျန်းမာ ရေး ဦးစီး ဌာန ပြော ခွင့် ရ ဒေါက်တာ စိုးဝင်း ပိုင် က VOA ကို အတီးပြု ပြော ပါ တယ် February 15 ရက်နေ့က စပြီးတော့ ဒီကနေ့ထိ ကူးစက်ခံရသူ အစုလိုက် အပြုံလိုက် တွေ့ရှိတဲ့အကြောင်း သူက အခုလို့ ပြောပါတယ်
90 ဆိုတာကတော့ ကျွန်တော်တို့ စစ်တွေ့တက္ကသိုလ်မှာ ကျွန်တော်တို့ အများ ဆစ်လိုက်တာပေါ့ အများ ဆစ်လိုက်တော့ အဲ့မှာ အဲ့ဒီတက္ကသိုလ်ကနေ 90 လောက် ထွက်တာပေါ့ အဲ့တော့ တခြားလင်းစီး 30 တွေနဲ့ ပါရင်းနဲ့ 90 ကျော်ပါတာပေါ့ 90 ကျော်လဲဟိုပါ နောက်နေ့မှာတော့ ကျွန်တော်တို့ 28 ယောက် တွေ့တယ်လို့ နောက်မနေ့ရဆိုတော့ 42 ယောက် တွေ့တယ်လို့ တွေ့တော့ တွေ့ပါတယ် တွေ့တယ်ဆိုတာဗတ်တောင်းလဲဆိုစစ်တပ်များလာလို့လဲတွေ့တာများလာတာပေါ့နော်ကျွန်တော်တို့ကတယောက်ပေါ့စစ်ထွက်လို့ရှိရင်သူ့ရဲ့ကွန်တက်တွေကိုကျွန်တော်တို့ကစစ်ပါတယ်အဲ့တော့တယောက်တွေ့လို့ရှိရင်သူ့ပတ်ဝန်းကျင်မှာ၅ယောက်ဖြစ်စေနော်ပေါ့စစ်တွေပါလာတာပေါ့အဲ့တော့တယောက်တွေ့လို့ကျွန်တော်တို့ကွန်တက်ကိုဆစ်လိုက်တယ်အဲ့ဒီတည်းကပေါ့စစ်ထွက်ပြန်ရင်လည်းအဲ့ဒီလူရဲ့ကွန်တက်ကို
ာကိုဗစ်စီးကန်းတွေတင်းကျပ်ထားတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီစာတင်တဲ့အချိန်မှာလဲကျောင်းမှာဆရာမလိုက်နာရဖို့စီးကန်းတွေဆရာကျောင်းသားလိုက်နာရဖို့စီးကန်းတွေတော့ကျောင်းကိုလာဖို့တဲ့အချိန်မှာမိဘအုပ်ထွန်းသူတွေလိုက်နာရမယ့်စီးကန်းတွေဒါတွေနဲ့ကျွန်တော်တို့ဟိုကျမ်းမိုက်အသိပညာပေးပြီးတော့ထိန်းတောင်းရနေပါတယ်ဟုတ်ကဲ့ပါအဲ့တော့သူပြည်သူတူတယောက်ချင်းကလည်းမိမိကိုယ်ကိုမကူဆက်အောင်ညီထိုင်မှုကတော့အရေးကြီးတယ်ပေါ့နော်ဟုတ်အဲအားကကျွန်တော်တို့ပုံမှန်လုပ်နေပါတယ်ကျမကြီးအသိပညာပေးတဲ့အပိုင်းကကျွန်တော်တို့ဘေဘုတ်ထောင်တာတွေရှိတယ်မိုင်းနဲ့အော်ရာတွေရှိတယ်ဒါကတခြားမျိုးနဲ့ထောင်တာတွေကလည်းဥပမာမီတာတို့ထွေအုပ်တို့ပြန်ဆက်တို့ကဒါဆောင်ရနေတာရှိပါတယ်ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေပေမဲ့ပွင့်လင်းရာသီဖြစ်တာကြောင့်ပွင့်လင်းသပင်တွေလည်းများပြားနေသလိုပြည်သူတွေအနေနဲ့လည်းကိုဗစ်စီကံလိုက်နာမှုမရှိသလောက်နည်းပါးနေတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မခိုင်ခိုင်ဦးကပြောပါတယ်
ကိုဗစ်နဲ့ပတ်သက်ပြီးကရဆွေးမှုရှိလာဆိုတော့လေနည်းရောရှိရတော့ဘာလို့ဆိုတော့ဒီကိုဗစ်ကလုံးဝပျောက်သွားတဲ့အချိန်မျိုးမဟုတ်ပေမဲ့ဒီတိုးလာတဲ့ပျောက်သွားလာအဲ့လိုမျိုးဖြစ်နေပေါ့နော်နောက်တစ်ခုကကျတော့ခိုင်မားကျတော့ပွေးတဲ့အရန်များပေါ့ပွေးတဲ့အရန်လုံးလာတာလည်းတွေ့တယ်ဒါပေမဲ့ဒီဈေးသွောင်းတဲ့အဲ့မျိုးလူတွေတိုးဝေးသွားနေကြတော့တိုက်ပြီးတော့မတ်ဆက်တာမတွေ့ရပေါ့ဒီညီမတို့ကကျတော့ဒီဘေးတော့တော့မတ်ဆက်ပေါ့နော်ဒီချားစင်မတိုင်လေဘာလို့တဲ့ပြီးတော့သွားတာပေါ့အနည်းနည်းတော့စိုးရင်လာပေါ့အခုကကျတော့ကိုယ်လေးအရန်လုတ်တယ်ဒါပေမဲ့တခြားဒီဘလူးထီကကြတော့လိုက်နိုင်မရှိဘူးပေါ့အမျိုး mask limited ဈေးတော့လာတယ်အများကြီးတွေ့ရပေါ့
ရခိုင်ပြည်နယ်မှာ2022ခုနှစ်အောက်တိုဘာလလောက်ကစတင်ပြီးတော့ကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းပါးခဲ့ရကနေဒီလအတွင်းမှာတဖန်ပြန်ပြီးတော့ကူးစက်မှုတွေမြင့်တက်လာတာကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့အထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ 9,300 ကျော်ရှိပြီးသေဆုံးသူ 900 ကျော်နဲ့လက်ရှိဆေးကုသမှုခံယူနေရသူ 186 ဦးအထိရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းအရသိရပါပါတယ်ခင်ဗျာ။